င်္ဂလာဒေ့ရှ်ရောက်တဲ့နေ့ချင်းတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာသင်ကြားခွင့်ပေးတော့မယ်ကြောင့်ဘင်္ဂလားဒေ့ရှ်ကပြောဆိုပါရယ်ရိုဟင်ဂျာကလေးတွေပညာသင်ခွင့်ရစီလူကြောင့်လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen က AFP သတင်းဌာနကိုပြောဆိုခဲ့တာပါ2019ခုနှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာဆွေးနွေးပွဲကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့ဆက်စင်ကြီးတွေအတွင်းအလီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့မှာကလေးငယ်တန်းဝက်လောက်ပါဝင်တယ်လို့ကမန်ထားပြီးတော့ဒီကလေးငယ်တွေကတော့တောင်းလောက်ကိုစမ်းသပ်အစီအစဉ်အဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကဖွင့်လှစ်ပေးတဲ့အကြောင်းဒီမှာပညာသင်ကြားပေးသွားမှာပါကလေးတွေကိုမြန်မာနိုင်ငံတမိုင်းနဲ့ယဉ်ကျေးမှုတွေအကြောင်းအသက်16နှစ်အရွယ်ရောက်တဲ့အထိသင်ကြားပေးမှာဖြစ်ပြီးမြန်မာနိုင်ငံကိုပြောင်းလဲရတဲ့အချိန်မှာအလုပ်ကင်ရဖို့အတမွေးဝမ်းကြောင့်အတက်ပညာတွေကိုပါသင်ကြားပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရင်းကြဒုက္ခသည်တွေကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံကလူ့ခွင့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ခင်ဗျာ